ပါလက်စတိုင်းအနာပိုင်ဖွဲ့တဲ့မွတ်စလင်နိုင်ငံ၄နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဟာတနင်္လာနေ့နဲ့အင်္ဂါနေ့တွေမှာတရုတ်ပြည်ကိုလာရောက်ကြလိမ့်မယ်လို့တရုတ်ကကြေညာလိုက်ပါတယ်။ဆော်ဒီအာရေဗျ၊ဂျော်ဒန်၊အီဂျစ်နဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအပြင်အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အတွင်းမှုချုပ်လည်းပါဝင်မှာဖြစ်တယ်လို့တရုတ်နိုင်ငံကဆိုပါတယ်။လက်ရှိပါလက်စတိုင်းအစ္စရေးပဋိပက္ခပြည်ချင်းရေးအရက်သားများကာကွယ်ရေးနဲ့ပါလက်စတိုင်းပြဿနာတရားမျှတစွာဖြေရှင်းကိုရှေ့ရှုပြီးဒီခီးစဉ်အတွင်းမှာတရုတ်နိုင်ငံဟာအာရဗျ Islam တိုင်းပြည်တွေကနိုင်ငံခြားရေးဝန်ကြီးများပူးတွဲကူညီလှည့်ဖွဲ့နဲ့နက်နက်ဆိုင်ဆိုင်ဆွေးနွေးပေါင်းစပ်ညီနိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့မှာတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကကြေညာချက်မှာပြောပါတယ်။တရုတ်ဟာအစဉ်လာအဖြစ်ပါလက်စတိုင်းဘက်ကိုညှို့ပြီး Israel Palestine နိုင်ငံနဲ့နိုင်ငံထူထောင်ရေးကိုထောက်ခံထားပါတယ်။ညီကြေးအတွက်ကျွန်တော်တို့ကြိုးစားနေကြတဲ့အတိုင်းဂါဇာနဲ့နောက်ဖက်ကမ်းဟာအစိုးရဖွဲ့စည်းတိစောက်ပုံတရားထက်အောက်မှာပြန်လည်ညီညွတ်ကြပြီးနောက်ဆုံးပြန်လည်သက်ဝင်လှုပ်ရှားလာမယ်။ပါလက်စတိုင်းအနာဘိုင်အဖွဲ့အောက်မှာရှိရပါမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်ပို့စ်သတင်းစာကြီးမှာနိုဝင်ဘာလ18ရက်နေ့ကဆောင်းပါးရေးသားခဲ့ပါတယ်။လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကို UNP ပါလက်စတိုင်းအနာဘိုင်အဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပေမဲ့2009ခုနှစ်မှာဟာမတ်စ်ကအကြမ်းဖက်ထုတ်ချခဲ့တာဖြစ်ပါတယ်။